ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ကနေဒါနိုင်ငံကကနေဒါဒေါ်လာတန်100နီးပါးပေးမယ်လို့ကြေညာခဲ့ပါတယ်။အားလုံးအတွက်သာယာဝါပြောတဲ့အနာဂတ်ကိုတည်ဆောက်နိုင်ဖို့ထောက်ပံ့ကူညီတာဖြစ်တယ်လို့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာကနေဒါလွှတ်တော်အမတ်ကာမဲလ်ခီရာကထုတ်ပြန်ကြေညာချက်မှဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဗိုလ်ထုနေကသွားရောက်ခဲ့တဲ့လွှတ်တော်အမတ်ခီရာကဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကနေဒါမိဖက်တွေရဲ့ကူညီထောက်ပံ့မှုကဘလောက်ထည့်ရောက်တယ်လဲဆိုတာမြင်ရတဲ့အတွက်စိတ်ချမ်းသာရတယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကထောက်ပံ့မဲ့တန်းတရာတွေက32တန်းကျော်ကိုမုတ်တုံရာသီဒဏ်နဲ့ဆိုက်ကလုန်းဒဏ်ကာကွယ်ရေးဒုက္ခသည်စခန်းတွေရဲ့အခြေအနေတိုးတက်ရေးလိန်ကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုကာကွယ်တားဆီးရေးအပြင်ကျမ်းမာရေးနဲ့မျိုးဆက်ပွားကျမ်းမာရေးဆောင်ရှားမှုတွေအတွက်အသုံးပြုမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေါ်လာ68တန်းကျော်ကိုတော့ကျမ်းမာရေးနဲ့အခြေခံပညာရေးဆိုင်ရာဝန်ဆောင်မှုတွေတိုးချဲ့ဖို့လိန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပြဿနာကင်တွယ်ဖြေရှင်းဖို့အမျိုးသမီးတွေဝင်ငွေရမယ့်အခွင့်အလမ်းတွေရှိလာအောင်လို့အသက်မွေးဝမ်းကြောင်းပညာတွေသင်ပေးတာအရင်းအမြစ်တွေပို့ရှိအောင်လုပ်ပေးတာတွေအတွက်အသုံးပြုမှာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ဖက်ရောက်နေတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်။